ချင်းပြည်နယ်ကံပတ်လက်မြို့မှာတော့ချင်းကာကွယ်အဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားမှာတနင်္ဂနွေနေ့ညတုန်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီရန်နေရာရပ်တန့်စေဖို့လို့ဆိုပြီးမတူပီမြို့ရဲ73စီတွေတည်ဆောင်လို့မရအောင်လဲ CDF အဖွဲ့ကတားဆီးနေပါတယ်။မြို့ခံတွေမရှိသလောက်ဖြစ်နေတဲ့ထန်တလန်မြို့မှာတော့စနေတနင်္ဂနွေနှစ်ရက်စလုံးမီးလောင်ကျွမ်းခဲ့ပါတယ်။အခုလိုမျိုးချင်းပြည်နယ်ဘက်ကအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
စစ်တပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့အကြားစီးရီးပိပခဖြစ်ပွားနေတဲ့ချင်းပြည်နယ်ကကံပတ်လက်မြို့မှာဒီဇင်ဘာလ5ရက်တနင်္ဂနွေနေ့ညနေကစစ်ကောင်စီတပ်နဲ့ကံပတ်လက်ကာကွယ်ရေးအဖွဲ့ CDF ကံပတ်လက်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုင်နဲ့ချီကြတဲ့တိုက်ပွဲအကြောင်းကိုတော့မြို့ကန်တူကအခုလိုပြောပြပါတယ်။
ဒီနေ့တော့တက်ရှိတယ်တဲ့အမြန်ပိုင်းပေါ်မှာပြင်လာတော့လူနဲ့ချီတော့ပြတယ်ဟိုဘက်ကဒီတက်တက်တယောက်ချာလို့
တနင်္ဂနွေနေ့မနက်ပိုင်းကရန်ကုန်မြို့ချင်းမြင်နိုင်မှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်စစ်ကြောင်းကိုစစ်တပ်ကကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့ CDF ကံပတ်လက်ကတိုက်ခိုက်တာလို့ဆိုပါတယ်။ကံပတ်လက်အထက်တန်းချောင်းမှာစကန်းချထားတဲ့စစ်ကောင်စီတပ်ကိုချင်းကာကွယ်ရေးအဖွဲ့ CDF ဘက်ကပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နဲ့4ရက်နေ့တွေတုန်းကလည်းနှစ်ဖက်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တနင်္ဂနွေနေ့ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအတိမပြုနိုင်သေးပေမဲ့ဒီဇင်ဘာ3ရက်နဲ့4ရက်ပစ်ခတ်မှုရှိခဲ့တဲ့အကြောင်းကိုတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြည်ဝေကိုပြောပါတယ်။အခုလိုစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်ထဲမှာစစ်တပ်ရဲ့ရန်နေရာလေပတ်မှုရပ်တန့်စေဖို့အတွက်ချင်းပြည်နယ်မတူပီမြို့ကို73စီတည်ယူလို့မရအောင်ချင်းကာကွယ်ရေးတပ်ဖွဲ့မတူပီ CDF မတူပီကတိုက်ပင်တားဆီးနေပါတယ်။လက်ရှိမတူပီမြို့အတွင်73လောင်စာစီတွေကလွဲလို့ဂျန်တဲ့ကုန်တွေကိုပဲပေးတယ်တဲ့အကြောင်းမတူပီမြို့ကန်ကိုစလိုက်ကအခုလိုပြောပါတယ
်။စစ်တပ်စီတဲ့အားကရီယာကုန်းဖတ်တဲ့တဲ့ကုန်းဖားတော့ဖားတော့ကဘရောထုတ်ပို့ဖေရီတာရီတာရီအကုန်လုံးရောက်တယ်ဒီမှာဒီနေ့လေးဝင်တယ
်ပခုတ်ခုဘက်ကတည်ဆောင်လာတဲ့လောင်စာစီတွေကို CDF အဖွဲ့ကနေစစ်ဆင်နေပြီးတီးတိမ်ဘက်ကိုတင်သွင်းခွင့်မပြုဘဲရိတ်ခအသုံးဆောင်ပစ္စည်းတွေကိုသာတည်ယူခွင့်ပြုနေတာဖြစ်ပါတယ်အခုလို73စီတွေပိတ်ပင်မှုရရှိလာရင်ဒေသခံတွေထိခိုက်လာလိမ့်မယ်လို့ကိုစလိုက်ကပြောပါတယ်စစ်တပ်နဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ပြီးအချင်းချင်းမီးလောင်နေတဲ့ထန်တလန်မြို့မှာလည်းစနေတနင်္ဂနွေနှစ်ရက်လုံးမီးလောင်ခဲ့တယ်လို့ထန်တလန်မြို့ကကပြောပါတယ
်စနေနေ့ညလောင်သွားတဲ့ဥစ္စာကဆက်ကူဦးနဲ့အဲလို UPC ဖျားချောင်းပါသွားတယ
်ထန်တလန်မြို့မှာတိုက်ပွဲတွေစဖြစ်ခဲ့ခြင်းကစလို့မြို့ကန်တွေဘေးလွတ်ရာထွက်ပြေးခဲ့ကြတာမို့အခုဆိုရင်မြို့ထဲမှာနေသူမရှိသလောက်ဖြစ်နေပါတယ်ဒါကြောင့်မီးလောင်ချွတ်မှုမှာဘလောက်ပျက်စီးဆုံးရှုံးခဲ့တယ်လဲဆိုတာမသိရနိုင်ပါဘူးအခုတစ်ခေါက်မီးလောင်တာနဲ့ဆိုရင်ထက်တလန်မြို့မှာမီးလောင်ကျွတ်မှုစုစုပေါင်း17ကြိမ်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ
်။အမမင်းရကဟာနဲ့ဒီချက်မျိုးစုစုကျင်းပေါ့နော်။မီးလောင်မှုအခြေအနေကအာလီမီ3900ကျော်ပေါ့နော်။အဓိကတော့ဒီတရော့ကမီးရှိတာပေါ့နော်စစ်သားတွေက။
ထန်တလန်မြို့မှာပထမအကြိမ်မီးအကြီးကျယ်လောင်ကျွမ်းခဲ့တော့ကတော့သူတို့လက်ချက်မဟုတ်ဘူးလို့စစ်ကောင်စီကညှဉ်းဆန်ခဲ့ပါတယ်။စစ်တပ်ကဖေဖော်ဝါရီလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်ချင်းပြည်နယ်တွေကမင်းတက်ကံပတ်လက်ဟာခါချန်တလန်မတူပီဖလန်းစတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေပေါ်ပေါက်လာပြီးစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတာပါစစ်ပွဲပြည်ပခါတွေကြောင့်ဒေသခံပြည်သူတောင်းနေချီဟာဥယျာဉ်တွေကိုစွန့်ခွာပြီးဘေးလွတ်ရာနဲ့အိန္ဒိယနယ်စပ်ဘက်ကိုတင်းရှောင်နေကြပါရဲ့ရှင်